Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်ကနေ2014ခုနှစ်မေလ6ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2432နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်တာရှင်အားလုံးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပဲပါ
။ကျွန်တော်ရန်တိုင်းမှာဒီကနေ့မနေ့သတင်းတွေကိုကိုသားညုံနဲ့တူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းစလိုဗန်စ်မြို့မှာယူကရိန်းတပ်တွေနဲ့ရုရှားလူလာသူတွေတင်းလာနေကတိုက်ပွဲဖြစ်ပြီးတော့ရုရှားလူလာသူ20ကျော်သေဆုံးသွားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအကြောင်းသူရာပေါင်းများစွာကိုဖမ်းဆီးသွားတာဟာသူတို့လက်ချက်ဖြစ်တယ်လို့ Boko Haram အဖွဲ့ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနေ့ပိုင်းမှာခြားကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။တရင်နေပြီးမှဆိုရင်နားဆင်ကြမှာတွေကတော့ကချင်ပြည်နယ်မှာတကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုကြားကြမှာဖြစ်တယ်လို့နောက်ပြီး EU ဥရောပတန်တပန်ကြီးနဲ့88မျိုးဆက်လူငယ်တွေမနေ့ကတွေ့ဆုံခဲ့ကြမှာဗာဒီပြောဆိုဆွေးနွေးခဲ့ကြပါတယ်။
အဲ့တော့သူတို့ပြောတဲ့အချိန်မှာလည်းအရင်ကသူတို့ညှိနှိုင်းခဲ့လို့အကောင့်တွေဖွင့်နေတာတွေလည်းရှိလို့အကောင့်တွေဖွင့်နေတဲ့ကိစ္စတွေလည်းသူတို့ရှိနေတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပါတယ်။အတူတူရောကျွန်တော်တို့
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ခင်ဗျာ။ဒါအပြင်အင်ဒီဂျင်ထိုင်းနိုင်ငံကအခြေအနေနောက်ပြီးတော့နိုင်ငံတကာအဂတိလိုက်စားမှုစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့အစည်းအဝေးခန်းစာအကြောင်းအင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြဖြစ်တဲ့စီဝါရေးကဏ္ဍတုတ္တဆုံလေးအမေရိကန်တခွင်းစတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုတားညွန့်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Slovensk မြို့မှာယူကရိန်းတပ်တွေနဲ့ရုရှားလိုလာတဲ့ပြည်သူစစ်တွေကြားတင်းလာနေကအပြန်အလှန်ပစ်ခတ်ပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲအတွင်းရုရှားလိုလာတဲ့စစ်သွေးကြော20ကျော်သေဆုံးခဲ့တယ်လို့ Slovensk မှာရှိတဲ့ခွဲထွက်ရေးသမားတွေကိုကူကာပြီးတော့ရုရှားနိုင်ငံရဲ့ Interfax သတင်းအေဂျင်စီကပြောပါတယ်။ဒါအပြင်ယူကရိန်းရဲ့စစ်ရဲတပ်ဖွဲ့ဝင်4ယောက်သေဆုံးခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကကြေညာပါတယ်။ယူကရိန်းတပ်ရဲ့ MI-24 ရဟတ်ယာဉ်ဟာ Slovensk မြို့ပေါ်မှာပစ်ချခံခဲ့ရပြီးမြေရဟတ်ယာဉ်မောင်းတဲ့သူကတော့အသက်ရှင်ခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းတပ်တွေဟာ Slovensk မြို့အပြင်ဘက်မှာရှိတဲ့ရုပ်တံထုတ်လွှင့်ရေးတာဝါတိုင်ကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ဒေသခံသတင်းတွေကဆိုပါတယ်။ယူကရိန်းစိုးရအနေနဲ့သွေးထွက်တန်ယူမှုတွေကိုအဆုံးသတ်ဖို့တပ်တွေပြန်ရုပ်သိမ်းပြီးတော့နိုင်ငံရေးပြဿနာကိုပြည်လည်အောင်စပွဲပွဲမှာဆွေးနွေးဖို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကတော့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
နီဂျီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကယာကနန်းရှိတဲ့ကျောင်းသူတွေကိုပြန်ပြီးဆွတ်မှုကိုသူတို့လုဆောင်လာဆိုပြီးတော့ဒီအစ္စလမ်စစ်သွေးကြွအဖွဲ့တခုဖြစ်တဲ့ Boko Haram အဖွဲ့ကကြီးညာလိုက်ပါတယ်။ပြန်ပြီးဆွတ်ထားတဲ့ဒီလူတွေကိုလည်းရောင်းပစ်မယ်ဆိုပြီးတော့သူကချင်းချောက်ပြောဆိုပါတယ်။ဟိုဆန်ဘာသာစကားနဲ့ပြောထားတဲ့ဒီဗီဒီယိုဖိုင်ကိုတင်းလာနေတဲ့ကသတင်းအေဂျင်စီတွေကိုပြပုတ်ခဲ့ရမှာအခုလိုကြီးညာပြောဆိုမှုပါဝင်တာပါ။ဒီ main clip တွေကိုသူပြန်ပြီးဆွဲခဲ့တာဖြစ်ပြီးတော့သူတို့ကိုဈေးကွက်မှာရောင်းပစ်မယ်ဆိုပြီးတော့ Boko Haram အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အဘူဘကာရှကူကအဲ့ဒီဗီဒီယိုဖိုင်ထဲမှာကျင်းဝါပြောဆိုထားပါတယ်။ပျောက်ဆုံးနေတဲ့အမျိုးသမီးငယ်တူရဲ့ဖခင်ဖြစ်သူကတော့သူတို့အနေနဲ့အကူအညီမဲ့နေတယ်ဆိုပြီးတော့ VOA ကိုပြောခဲ့ပါတယ်။သူ့ရဲ့သမီးအပါဝင် main clay တွေသတင်းကိုသူတို့ဘာမှထပ်မကြားတော့ဘူး။ဖျားသခင်ကိုဆူတောင်းယုံကလွဲပြီးတော့သူတို့ဘာမှမလုပ်မကင်တက်ဖြစ်နေရတယ်လို့ဖခင်ဖြစ်သူကပြောခဲ့တာပါ။နိုင်ဂျီးရီးယားနိုင်ငံရဲ့ဘိုနိုပြည်နယ်ကချီဘုတ်မြို့ကျောင်းတစ်ကျောင်းက main clay ငယ်တွေကိုတရက်သမားတွေဟာဒီပြီးခဲ့တဲ့ April 14ရက်နေ့မှာပြန်ပြီးဆွဲပြီးတော့ဖမ်းဆီးသွားကြတာပါ။လွမြောက်လာသူအချို့ရှိပေမဲ့လို့မင်းကလေး286ဦးကတော့ပျောက်ဆုံးနေသေးရှိတယ်လို့နိုင်ဂျီးရီးယားအာဏာပိုင်ကပြောထားပါတယ်။ဒီမင်းကလေးတွေပြန်လွတ်လာဖို့အတွက်လုံနိုင်ချေရှိတာအားလုံးလုဆောင်ဖို့ဆိုပြီးတော့နိုင်ဂျီးရီးယားသမ္မတဖြစ်တဲ့ Goodluck Jonathan ကဒီလုံခြုံရေးအာဏာပိုင်ကိုအမိန့်ထုတ်ထားပါတယ်။အတိမပြုတ်နိုင်သေးတဲ့သတင်းတွေအရဆိုရင်တော့မင်းကလေးချို့ဟာသူတို့ကိုပြန်ပြီးဆွဲသူတွေနဲ့လက်ထပ်ခဲ့ပြီးတော့ဂျန်သူတွေကတော့နေကြားဖြတ်ပြီးတော့ကင်မရွန်နဲ့ချက်နိုင်ငံတွေကိုပြောင်းရွှေ့ခံထားရတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
တောင်ဆူရနိုင်ငံမှာအစိုးရနဲ့တပုံတက်တွေကြားပြည်တွင်းစစ်ဆုံးသတ်ဖို့အတွက်ဆွေးနွေးပြောဆိုတာတွေမလုပ်ဘူးဆိုရင်တခတ်ပိတ်ဆို့မှုတွေနဲ့တခြားကျိုးဆက်တွေရင်ဆိုင်လာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာသူ့ရဲ့အာဖရိကခီးစဉ်အတွက်နောက်ဆုံးဖြစ်တဲ့ Angola နိုင်ငံမြို့တော် Luanda ကိုရောက်ရှိနေစဉ်တင်းလာနေကပြောလိုက်တာပါ။ဝန်ကြီး Kerry ဟာပြီးခဲ့တဲ့သတင်းဘက်ကဆူဒန်သမ္မတ Salva Kiir စီကဆွေးနွေးပွဲတွေလုပ်ဖို့ကြေညာခဲ့တယ်လို့ဆိုပါတယ်။တဘုံကောင်းဆောင်ရီယက်မာချာမှာတော့အခုလုံနေတဲ့အတိုင်းအခြေခံကြတဲ့ဆုံးဖြတ်ချက်ရှိကြောင်းဓာတ်ပြင်ဒီဆွေးနွေးပွဲကိုဟန်တားရတဲ့သူတွေအနေနဲ့အဲ့ရရဲ့ဂရရဲ့ခတ်မှုတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောလိုက်ပါတယ်။ တပုံကောင်းဆောင်မှာချာဟာဝန်ကြီးကယ်ရီနဲ့အစောပိုင်းကတယ်လီဖုန်းစကားပြောခဲ့စဉ်အတွင်းမှာတော့သူ့အနေနဲ့ဆွေးနွေးပြောဆိုမှုတွေလုပ်ဖို့လိုလားပေမဲ့အခုခါမှာတော့နောက်ကျောင်းပြန်လည်သွားပုံရတယ်လို့ဝန်ကြီးကယ်ရီနဲ့အတူလိုက်ပါသွားတဲ့ VOA သတင်းတော့ Scott Stan ကသတင်းပေးပို့ထားပါတယ်။မာချာဟာမကြာသေးခင်ကတော့ဆွေးနွေးခြင်းစိတ်မရှိတဲ့ပုံစံမျိုးပြောခဲ့ပေမဲ့လည်းတပုံကောင်းဆောင်မှာချာဟာဆွေးနွေးပွဲကိုလုံးဝပြစ်ပယ်လိုက်တာမျိုးမဟုတ်ဘူးလို့သူ့အနေနဲ့ယုံကြည်ကြောင်းဝန်ကြီးကယ်ရီကတော့ပြောပါတယ်ခင်ဗျာ။
အာဖရိကတိုက်ဥကျပိုင်းမှာရှိတဲ့ဂျီဘော်တီမှာဒီအမေရိကန်စစ်စခန်းထားရှိဖို့အတွက်ဆယ်နှစ်သဘောတူစာချုပ်ကိုအမေရိကန်ပြည်ထောင်စုနဲ့ဂျီဘော်တီနိုင်ငံတို့အပြန်အလှန်လက်မှတ်ထိုးလိုက်ကြပါတယ်။ဒီနေရာဟာအကြမ်းဖက်မှုတိုက်ဖျက်ရေးမှာအရေးပါတဲ့စိတ်ပိုင်းနေရာဖြစ်တဲ့ဆိုပြီးတော့အမေရိကန်သမ္မတအင်ပီရိုကပြောဆိုထားတာပါ။ဂျီဘော်တီရဲ့သမ္မတအစ်စမီလ်အိုမာဂူလတ်နဲ့သမ္မတအင်ပီရိုမှာတွေ့ဆုံချင်းတင်းလာနေမှာသမ္မတဘရက်အိုဘားမားကအခုဒီသဘောတူညီချက်ကိုကြေညာလိုက်တာဖြစ်ပါတယ်။အာဖရိကဥကျပိုင်းမှာရှိတဲ့အဲ့ဒီနေရာဟာအမေရိကန်ပြည်ထောင်စုအတွက်အလွန်တရာကိုအရေးပါတဲ့အခြေစိုက်စခန်းဖြစ်တယ်ဆိုပြီးသမ္မတဥဘာမာကပြောပါတယ်။အခုလိုမျိုးရေရှည်ငှားရမ်းခွင့်သဘောတူညီတဲ့အတွက်လဲဂျီဘော်တီသမ္မတဂူလာကိုကျေးဇူးတင်တယ်လို့သမ္မတဥဘာမာကပြောခဲ့ပါတယ်။ဂျီဘော်တီနိုင်ငံအတွက်ကျန်းမာရေးဆော့ရှောက်မှုပညာရေးစနစ်ရခါပူလုံရေးအပအဝင်အာဖရိကတိုက်ဖွံ့ဖြိုးရေးရည်မှန်းချက်အတွက်သမ္မတဥဘာမာကိုလည်းကျေးဇူးတင်တဲ့အကြောင်းသမ္မတဂူလာကပြောခဲ့ပါတယ်။ဒါပေမဲ့လည်းဂျီဘော်တီနိုင်ငံအတွင်းလူကုန်ကူးမှုအခြေအနေတွေဟာစိုးရိမ်မကင်းဖြစ်စရာရှိတော့မယ်ဆိုပြီးတော့သမ္မတဥဘာမားကထောက်ပြပြောခဲ့ပါတယ်။လူခွင့်ရေးကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဂျီဘော်တီနိုင်ငံနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်သွားမယ်လို့သမ္မတဥဘာမားကပြောဆိုခဲ့ပါတယ်ခင်ဗျာ
။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24 kHz 12.23တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့အင်္ဂါနေ့မနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာဗဟိုပြုတ်ပြီးမနေ့တနင်္လာနေ့ကညနေ9နာရီခွဲပတ်ဝန်းကျင်လောက်မှာပြင်းအား6အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။ချင်းရိုင်ခရိုင်မဲလောင်မြို့မှာဗဟိုပြုခဲ့တဲ့ငလျင်လှုပ်ခတ်တာကိုမြန်မာနိုင်ငံရန်ကုန်မြို့အပါအဝင်ရှမ်းပြည်နယ်ဘက်မှာလည်းခံစားခဲ့ရပါတယ်။အခုလိုကုန်းတွင်းငလျင်ကြီးလှုပ်ခတ်ပြီးတိုင်းမှာသူ့ရဲ့နောက်ဆက်တွဲငလျင်အသေးစားတွေဇက်တိုက်လှုပ်ခတ်ခဲ့တဲ့အတွက်ခဲ့တဲ့သဘောရှိတာကြောင့်ရှမ်းပြည်နယ်ဘက်မှာအသတိထားစောင့်ကြည့်ဖို့လိုမယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်က VOA ကိုပြောပါတယ်။ရန်ကုန်ပါဝင်ရှမ်းပြည်နယ်တွင်းကမြို့နယ်တချို့မှာလည်းဒီငလျင်ရဲ့အဖျားခတ်မှုတွေရှိခဲ့ပေမဲ့ငလျင်ကြောင့်ထိခိုက်ဒဏ်ရာရတာအဆောက်အဦတွေပြိုကျတဲ့အထိစိုးစိုးဝါးဝါးတော့ထိခိုက်တာမျိုးမရှိခဲ့ပါဘူး။ American ဘူမိဗေဒတိုင်းတားရေးစခန်း USGS ရဲ့တိုင်းတာမှုအရမနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ရဲ့ပြင်းအားဟာ 6.3 အဆင့်ရှိတယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ
။ American ပြည်တော်စု Washington DC နဲ့ New York မှာရှိတဲ့အဓိကစီးရီးယားတိုက်ခိုက်အုပ်စုရဲ့ရုံးခန်းတွေကိုနိုင်ငံခြားတာဝန်ရုံးအဖွဲ့တွေလိုမျိုးအသိမှတ်ပြုသွားမယ်လို့သမ္မတ Obama အစိုးရကပြောဆိုလိုက်ပါတယ်။စီးရီးယားတိုက်ခိုက်တွေရဲ့စီးရီးယားအမျိုးသားညွန့်ပေါင်းအဖွဲ့ကိုစီးရီးယားပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်တွေအဖြစ်နဲ့အမေရိကန်ပြည်ထောင်စုကနေပြီးတော့2012ခုနှစ်ဒီဇင်ဘာလကတည်းကအသိအမှတ်ပြုခဲ့တာပါ။ဒါပေမဲ့လို့ဒီအမေရိကန်မှာရှိတဲ့သူတို့ရဲ့ယုံတွေကိုတော့အခုတနင်္လာနေ့အထိတာမန်ဆက်ဆံရေးယုံတွေအဖြစ်နဲ့ပဲသတ်မှတ်ခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးယားတိုက်ခိုက်တွေကိုဒေါ်လာ28တန်ဘူးစစ်လက်နက်မဟုတ်တဲ့အကူအညီတွေတိုးပေးသွားမယ်လို့အမေရိကန်ကကြေညာပါတယ်။ဒါဆိုရင်တော့လွန်ခဲ့တဲ့3နှစ်ကတည်းကစခဲ့တဲ့စီးရီးယားပြည်ပခအတွင်းမှာသမ္မတဘာရှာအယ်အာဆတ်ဖြုတ်ချရေးအတိုက်ခံလှုပ်ရှားမှုတွေအပေါ်မှာအမေရိကန်ပြည်ထောင်စုကနေပြီးတော့ဒေါ်လာ288တန်းအထိတိုးမြှင့်ပေးလိုက်တဲ့သဘောဖြစ်ပါတယ်။အခုလိုမျိုးအမေရိကန်မှာရှိတဲ့ဆီးရီးယားအတိုက်ခံရုံးတွေကိုတရားဝင်တန်ရုံးတွေဖြစ်အသိအမှတ်ပြုလိုက်တာဟာအတော်လေးကိုအရေးပါတဲ့အခြေအနေတစ်ရပ်ပါ။ဒါပေမဲ့လည်းဒါဟာဆီးရီးယားအတိုက်ခံတွေဘက်ကအဓိကကြားတဲ့တောင်းဆိုမှုတစ်ရပ်ဖြစ်တာကြောင့်လို့အမေရိကန်အရာရှိတွေကတော့ပြောပါတယ်။ဆီးရီးယားမျိုးသားညွန့်ပေါင်းအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဟာမက်ဂျဘာဦးဆောင်တဲ့ဆီးရီးယားတိုက်ခိုက်ကူစလေအဖွဲ့ Washington DC ကိုရောက်ရှိနေချိန်မှာအမေရိကန်ဘက်ကအခုလိုကြေညာချက်ထွက်လာတာပါ။ဆီးရီးယားတိုက်ခိုက်ခေါင်းဆောင်ဟာအခုလာမဲ့ကြာသပတေးနေ့ကျရင်တော့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံရဲ့သမ္မတဖြစ်လာဖို့ရှိနေတဲ့အီဂျစ်စစ်ခေါင်းဆောင်ဟောင်းအဗ်ဒယ်ဖတ်တာ LCC ကတကယ်လို့သူသမ္မတဖြစ်လာခဲ့မယ်ဆိုရင်မွတ်စလင်ညီကိုတော်များအဖွဲ့ပြန်ပေါ်လာမှာမဟုတ်ဘူးလို့ပြောလိုက်ပြီးတော့မွတ်စလင်ညီကိုတော်များအဖွဲ့ဟာစစ်သွေးကြွတွေကိုတုံးချပြီးတော့တိုင်းပြည်ကိုမငြိမ်သက်ဖြစ်အောင်လုပ်နေတယ်လို့ဆွဆွဲလိုက်ပါတယ်။အခုလအတွင်းကျင်းပမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရဲ့ပထမဆုံးရုပ်သံတွေ့ဆုံခန်းအတွင်းမှာသူကအခုလိုပြောသွားတာပါ။မွတ်စလင်ညီကိုတော်များအဖွဲ့ကိုဆုံးခန်းတိုင်အောင်သူလုပ်မှာမဟုတ်ပဲအီဂျစ်ပြည်သူတွေလုပ်မှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့မွတ်စလင်ညီကိုတော်များအဖွဲ့နဲ့သူနဲ့ပြဿနာမရှိဘူးလို့လည်းဆိုပါတယ်ခင်ဗျာ။
ကဘာမှာဘက်တီးရီးယားပိုးတွေဟာအကရရင်မှုတွေနဲ့အတူဒီအင်္ဂါဂျိုဘကိုအလွယ်တကူလိုက်ပါသွားနိုင်ပြီးတော့အဲ့ဒီဂျိုမှာအလင်းအမြန်ပဲပြန့်နှံ့သွားနိုင်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က NASA ရဲ့တပ်ခွဲခန်းတစ်ခုကသူ့သေသူတွေကပြောပါတယ် ကဘာပေါ်ကတချို့ဘက်တီးရီးယားပိုးတွေဟာရေဒီယိုဓာတ်တက်တူကြမှုနဲ့အေးဓာတ်တွေအပါအဝင်အာကာသထဲမှာဘယ်လိုမျိုးအန္တရာယ်မျိုးကိုမဆိုခံနိုင်ရှိတယ်လို့ NASA ရဲ့သုတေသနအဖွဲ့၃ခုကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မနေ့ခင်းရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုတားညင်ဦးတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နိုင်တယ်လို့ internet ဆာမျက်နှာမှာလည်း bamis.voanews.com ကနေထုတ်လွှင့်ပေးနေပါတယ်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မပေးသေးခင်မှာမြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းဆောင်မတွေကိုအရင်ဆုံးကြားကြဖို့ရှိပါတယ်ပြည်ကလေးရပိုင်းကမြန်မာစစ်တပ်ရဲ့ဖမ်းဆီးမှုခံခဲ့ရတဲ့ကချင်ဒုက္ခသည်တွေရဲ့နောက်ဆုံးပြန်လည်လွတ်မြောက်လာကြပြီလို့သိရပါတယ်။ဒါပေမဲ့လည်းအခုလိုဒုက္ခသည်စခန်းကမြန်မာစစ်တပ်ကဖမ်းဆီးမှုတွေနဲ့အတူတိုက်ပွဲတွေတကြော့ပြန်ပြီးတော့ဖြစ်နေတဲ့ကချင်ပြည်နယ်မှာလက်လက်ကင်တပ်ဖွဲ့တွေရဲ့စစ်ဆေးမှုတွေကြောင့်စိုးရင်ကြောင်းကြမှုတွေကလည်းရှိနေကြဆဲဖြစ်တယ်လို့သိရပါတယ်။ပြည်ပခန့်တွေကြားမီးစာပင်ဖြစ်နေရတဲ့ကချင်ဒေသခံတွေရဲ့နောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ကချင်ပြည်နယ်မိုင်းစီမြို့ကကချင်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်ထားတဲ့လက္ခဏာဒုက္ခသည်စခန်းတွင်မြမစစ်တပ်ကဝင်ရောက်စစ်ဆေးပြီးတော့အထောက်အထားစရင်မရှိဘူးဆိုပြီးတော့ဖမ်းဆီးသွားတဲ့ဒုက္ခသည်14ယောက်အခုနောက်ဆုံးပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းမြမစစ်တပ်ကအလားတူဝင်ရောက်စစ်ဆေးမှာကိုဒုက္ခသည်တွေအကြားစိုးရိမ်မှုတွေကတော့ကြီးထွားနေတော့မယ်လို့ KIO ဒုက္ခသည်ကယ်ဆယ်ရေးကော်မတီရဲ့ဥက္ကဋ္ဌဦးတွဲဗီဇာကပြောပါတယ်
။ဒုက္ခသည်ကမတတ်နိုင်လို့ဒီတိုင်းပဲအခြေအနေကိုကြည့်ပြမှနင်းနေကြတဲ့အရှင်အခါမှာဆယ်လေးရောက်ကိုပြေးမပါဘူးပေါ့အဲ့ဒါကိုအကြောင်းပြပြမှခေါ်တော့ကျွန်တော်လည်းလိုက်ဆုံးကနာပေါ့ဆောင်းမနေညညနေပိုင်းလောက်မှာတော့ပြန်လို့နောက်တရုတ်ပြန်ခေါ်တော့တယ်ဦးလောက်အောင်ဆိုတဲ့လူကိုမင်းဆရာရှိတယ်ဆိုပြမှခေါ်တော့တယ်ပြန်လို့တလားမပြန်လို့တဲဘူးလားဆိုတာဆက်သွင်းကြတယ်လူစင်းကိုအကြောင်းပြမှမတလို့လုတ်တယ်ဆိုတာအချို့အကြောင်းမရှိဘူးပေါ့လေမလုတ်ချင်းမလုတ်ဆိုင်တဲ့အခြေအနေဖြစ်တယ်ဆိုပြမှသူတို့အဖွဲ့တော့စိုးရင်ဆရာများရှိပါတယ်
မကြသေးခင်ကမြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KIA တွေကြားတိုက်ပွဲတွေအတွင်းမှာကချင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတချို့ကိုစုခွာပေးလိုက်ရတဲ့အတွက်လည်းဒုက္ခသည်တွေပို့ပြီးတော့စိုးရင်လာကြတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲပရိပခါတွေကနေထွက်ပြေးလာသူတွေပုံများလာတဲ့အတွက်နေရေးထိုင်ရေးမှာလည်းကြက်တဲလာနေတယ်လို့ဦးတွဲဗီဇာကပြောပါတယ်။
ကိုယ်တော်ဒီ AP လာဆေးရနောက်ပိုင်းစစ်မှတ်စစ်စင်ကြီးနောက်ပိုင်းမှာဆိုရင်ဒုက္ခတွေကပို့ပြီးမှသူများလာတာသူနေရထိုင်ရေးပေပဲအခက်အခဲရှိတယ်။နောက်တစ်ခုတရှုဆွေရနန်ခန်းမြုံစံပြီမြောင်းပိုင်းပေါ့။ခန်းမြုံအဖြစ်ရောက်တော့တယ်။အဲ့ဒီမှာလည်းပြအခုလောလောဆယ်ကနေရထိုင်ရေးကနည်းနည်းအခက်အခဲရှိတော့အဲ့ဒီမှာလည်းမော်တွင်အတွေ့တော့လုံးချမော့မရှိပါဘူး။အခက်အခဲတော့အများကြီးရှိပါတယ်။နောက်စံပြီမြောင်းပိုင်းကလည်းပဲကျွန်တော်တို့မုံဘောဆိုတဲ့နေရာမှာနေရလောလာစိုက်ပွဲတော့အားဖြစ်တယ်။အဲ့ဒီမှာလည်းပဲဒုက္ခတွေတော့ပုံမှန်များလာတယ်။ဒါကြောင့်မို့ဒုက္ခတွေအရေးကိုကျွန်တော်တို့ကဒီလိုဖြေရှင်းရမလဲ။လောလောဆယ်တော့ပြောကျွန်တော်တို့အများကြီးရှိတယ်
။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာစစ်တပ်ရဲလုံခြုံရေးတွေဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေရှိနေတဲ့အတွက်ဒေသခံပြည်သူတွေမိမိဒေသတွင်းသွာလာခွင့်ထောက်ခံစာပါမှသွာလို့ရတဲ့အနေအထားဖြစ်နေလို့ဒေသတွင်းခရီးသွာလာမှုမှာအခက်အခဲတွေကြုံနေရတယ်လို့ကချင်ပြည်နယ်မြကြီးနားမြို့က NDF ပါတီရဲ့ဥက္ကဋ္ဌဒေါ်ပေါကြာကပြောပါတယ်
ဒုက္ခတွေစခန်းမဟုတ်တဲ့နေရာဒီမှာလည်းအဲ့လိုမျိုးဒီဒေတာခံပြည်သူတွေသွားဖို့လာဖို့ခက်ခဲအောင်လှုပ်ဆောင်နေတာတွေလည်းတွေ့နေရတယ်။ဒီမြို့ပေါ်ဆိုတာကလည်းမြစ်စနားမြို့လောက်ပဲနည်းနည်းဟိုစိတ်ချလက်ချလေးသွားလို့ရတယ်။ဒါကြောင့်နည်းနည်းညနေလာပြီးဆင်လူသွားလို့လားစိတ်စိတ်လာတာပေါ့လေ။ရေးရရောစစ်တပ်ကရောလောဝကရောဌာနဆိုင်ရာရောအမှစောင့်ချက်ပြီးတော့သွားမလာမယ့်လူတွေကိုအမှစိတ်ပင်တားဆီးကြတယ်ပေါ့နော်။ဒီဒေတာခံပြည်သူတွေကသွားဖို့လာဖို့တော်တော်ခက်ခဲတယ်။သွားဖို့ဆိုရင်အဲ့လိုမသွားရဘူးထောက်ခံစာသွားယူဆိုပြီးတော့ပြောတဲ့အခါကျတော့အဝေးကြီးကိုတစ်ခါပြန်ပြီးတော့ခုထောက်ခံစာကိုပြန်ယူပြီးသွားနေရတဲ့အခြေအနေကြီးရှိတယ်
ငြိမ်းချမ်းရေးဆွေးနွေးနေတဲ့အချိန်မှာပဲလက်ရှိကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာနေတဲ့အတွက်ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေပြန်ဖြစ်လာတဲ့အနေအထားမှာကချင်လူမျိုးရေးအဖွဲ့ KIO ဘက်ကမြမအစိုးရနဲ့ဆွေးနွေးဖို့ကမ်းလှမ်းခဲ့တယ်လို့မြမအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဘက်ကလည်းမေလာတွင်မှပြန်လည်တွေ့ဆုံဖို့အကြောင်းပြန်ကြားထားပါတယ်။ KIO နဲ့မြမအစိုးရကိုယ်စားလှယ်တွေတွေ့ဆုံကြမယ်မြကြီးနားကတွေ့ဆုံပွဲမှာတော့တိုင်းရင်းသားကိုယ်စားလှယ်တွေနဲ့နိုင်ငံတကာအပါအဝင်ကုလသမဂ္ဂတာဝန်ရှိသူတွေပါလည်လာသူအဖြစ်တက်ရောက်ကြလိမ့်မယ်လို့လည်းမျှော် ော်လင့်ရပါတယ်။မကြသေးခင်ကဝါရှင်တန် DC မြို့တော်ကိုရောက်ရှိလာတဲ့ KIA ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဂွမ်မော်ကတော့ဆွေးနွေးပွဲတွေမှာအမေရိကန်ပြည်ထောင်စုကပါဝင်တက်ရောက်စေလိုတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်။
ဒါကတော့ကချင်ပြည်နယ်မှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့မဆုမွန်စုံစမ်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။အခုတော့88မျိုးဆက်ကျောင်းသားတွေဘာတွေလုပ်နေကြတယ်ဆိုတာကိုကြည့်ကြအောင်ပါ။ EU ဥရောပသမဂ္ဂရဲ့တန်တမန်ကြီးဖြစ်တဲ့ Roland Cobia နဲ့အဖွဲ့ဟာမေလ5ရက်နေ့မနေ့ပိုင်းကရန်ကုန်တင်ကန်းကျွန်းမြို့နယ်မှာရှိတဲ့88မျိုးဆက်ကျောင်းသားလူငယ်အဖွဲ့ရုံးကိုလာရောက်ပြီးတော့မြန်မာနိုင်ငံကိုအကူအညီပေးနေတဲ့ဥရောပသမဂ္ဂအနေနဲ့ဘလူကန္နမျိုးတွေမှာအကူအညီတွေဆက်ပေးဖို့တင့်မလဲဆိုတဲ့88မျိုးဆက်ရဲ့သဘောထားအမြင်တွေကိုလာရောက်ပြီးတော့ဆွေးနွေးကြကြပါတယ်။ဒီအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းနဲ့တွေ့ဆုံခြင်းမှာဥရောပသမဂ္ဂအသံအမတ်ကြီးရိုရန်ကိုဘီယာကမြန်မာနိုင်ငံကို EU ဘက်ကဘယ်လိုကဏ္ဍတွေမှာအားစိုက်ကူညီနေတယ်လဲဆိုတဲ့အကြောင်းစာပြီးရှင်းပြခဲ့တယ်လို့88မျိုးဆက်ခေါင်းဆောင်ဦးကျင်မီက VOA ကိုပြောပါတယ်။
ဒီ EU ရဲ့အလားကျေကျေကျန်ပါဝင်တဲ့အနေအထားတွေကိုဒီဘက်ကရှင်းပြပါရစေ။နောက်ဒီနေ့လုပ်ငန်းကျင်းမှာနောက်ဒီစီးပွားရေးနဲ့ပတ်သက်လို့ကျွန်မရဲ့ပညာရေးစတဲ့ကိစ္စနဲ့ပတ်သက်လို့အလားထက်တဲ့ဝင်တို့ဝင်ရောက်ပြီးတော့သူတို့ချိုးပန်းနေတာရှိပါတယ်။အဲ့တော့သူတို့ပြောတဲ့အထက်မှာလည်းအရင်ကသူညှင်းခဲ့ဆိုအကောက်တယ်ပေါ်နေတာလည်းရှိလို့ပေါ်နေမပေါ်နေတဲ့ကိစ္စတွေလည်းသူတို့ရှင်းနေတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပါရစေ။အတူပြဲတော့ကျွန်တော်တို့အနေနဲ့ပေါ့လေ EU ကလုပ်နေတိုင်းကဘယ်နေရာတွေကဝင်ပြီးတော့လုပ်ကြမယ်ဆိုပြီးပုံကြီးစီးရောက်ရှိနေမှာလည်းဆိုတဲ့မေးခွန်းမျိုးတွေကိုကျွန်တော်တို့မေးပါရစေ။ကျွန်တော်တို့ဘက်ကလည်းဝင်ရောက်လုပ်နိုင်တဲ့နေရာတွေကိုကျွန်တော်တို့ကလည်းထောက်ပြဆွေးနွေးနေရှိပါတယ်။နောက်ဒါလည်းပထမအကြိမ်ဖြစ်တဲ့နောက်ပိုင်းမှာကျွန်တော်တို့အနည်းအထိပြည့်ဆက်ဆံပြီးတော့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးသွားပါအောင်မယ်
။မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးမှာ EU ဘက်ကဘာတွေလုပ်ပေးနိုင်တယ်လဲဆိုတာကိုမေးမြန်းလာတဲ့အတွက်သူတို့ဘက်ကဆွေးနွေးခဲ့ကြောင်းဦးကျင်မီကပြောပါတယ်
။ကျွန်တော်တို့ကပြောတာက EU ဘက်ကသုံးနေတဲ့ငွေကြေးတွေဟာအလားအလာမဖြစ်ဖို့ရည်ကြီးတယ်ဆိုတာတော့ကျွန်တော်တို့ဓာတ်ပြီးပြီးတယ်။နောက်ပြီးတော့ဟိုပညာဉာဏ်ဥပဒေပြည်ရေးကိစ္စတွေနဲ့နောက်ပြီးတော့ငင်းငင်းရေးကိစ္စတွေမှာလည်းအင်းဘက်ကဆောင်ရွက်နေတဲ့ခါမှာဟိုတတိထားပြီးတော့ဆောင်ရွက်ဖို့အခြေအနေကိုအသေးစိတ်လေ့လာဖို့ကလည်းကျွန်တော်တို့အကြံပြုတယ်။နောက်ချက်ကဒီရင်းနှီးမြှုပ်နှံမှုတွေပတ်သက်လို့ကတော့ဟို natural resource တွေပေါ့ဗျာ။တဘာဝအရင်းအမြစ်တွေအဓိကမှတ်ထားပဲနဲ့ကျွန်တော်တို့တိုင်းပြည်မှာအချိန်ခံကြတဲ့ပြည်သူတွေအလုပ်ရရှိရေးပေါ့နော်။အများကြီးကကျွန်တော်တို့အလုပ်လုပ်တဲ့တိုင်းနဲ့ရင်ဆိုင်ရတာကိုသူတို့ရဲ့အလုပ်ခွင်တွေဖန်တီးနိုင်ဖို့အဲဒီကိစ္စတွေကိုအာရုံစိုက်ဖို့အတွက်ကိုလည်းကျွန်တော်တို့ဆွေးနွေးကြပါတယ်။အဲသူတို့ဘက်ကအဲ့ဒါကိုသူလက်ခံပါတယ်ကြိုးစားပြီးတော့ဆောင်ရွက်နိုင်အောင်သူဘက်ကလုပ်မယ်ပေါ့အ
ဲ့ဒါအပြင်ဒီမိုကရေစီရေလှှရှားမှုကြောင့်ပြည်ပနိုင်ငံတွေမှာခိုးလုံနေရင် travel document ခီးသွားလာခွင့်လက်မှတ်နဲ့မြန်မာပြည်ပြန်တဲ့ကိစ္စကိုသက်ဆိုင်ရာဥရောပနိုင်ငံတွေကကန့်သတ်ထားတဲ့အပေါ်ဖြေလျှော့ပေးဖို့88မျိုးဆက်ဘက်ကတောင်းဆိုဆွေးနွေးခဲ့တယ်လို့သူကထပ်ပြောပါတယ
်ဥရောပနိုင်ငံတွေမှာရောက်နေတဲ့ကျွန်တော်တို့ဒီမိုကရေစီလှှရှားတဲ့ကျွန်တော်တို့ရဲ့ညီကိုမော်မတွေပေါ့ဗျာအမှမြန်မာပြည်ဝင်ခွင့်နဲ့ပတ်သက်ပြီးတော့ EU ရဲ့ဟလာဒုက္ခသည်ဆိုင်ရာမူဝါဒမှာ travel document လို့ခေါ်တဲ့တခြားနိုင်ငံတွေသွားခွင့်လက်မှတ်ပေါ့အဲ့ဒါမြန်မာပြည်မှာအပဆိုတာကိုပါတာဟုတ်ကျွန်တော်တို့ဘယ်မှာတည်းလဲဟလာနိုင်ငံမှာနှစ် session နဲ့နှစ်30လောက်ရှိနေပြီဒီကနေ့အချိန်ကြီးပြောင်းနေတဲ့ခါကျတော့ဖြစ်တဲ့အတွက်သူမြန်မာပြည်ရဲ့သူတို့ဖြစ်တာလာရောက်လည်ပတ်ပြီးတော့လေ့လာကြတယ်နောက်ပြီးတော့သူမိသားစုနဲ့တန်းဆုံနေတာတွေရှိတာပေါ့ဗျာအဲ့ဒါကို EU အနေနဲ့ကျွန်တော်တို့ဘာလို့ပြေးနိုင်လဲဆိုတဲ့မျိုးကိုလည်းကျွန်တော်ထပ်ပြီးမေးရပါတယ်အဲ့တော့ဒီဘက်ကလည်းသူစဉ်းစားမယ်လို့ပြောတယ်သူကညာလည်းအခက်အခဲတွေအများကြီးရှိတယ်ပေါ့နော်တက်ဆိုင်ရာနိုင်ငံအနေနဲ့လည်းဆိုင်တယ်ပေါ့အဲ EU တခုနဲ့လည်းမလုံလောက်ဘူးပေါ့အဲ့တော့ကျွန်တော်တို့ဒါဆက်ဆွေးနွေးရမယ့်ကိစ္စတခုဖြစ်တယ်လို့ပြောပါတယ
်မြန်မာနိုင်ငံပြည်သူ့ရဲတပ်ဖွဲ့ကိုဒီမိုကရေစီနိုင်ငံတွေကရဲတွေလို့အမူအကျင့်မျိုးဖြစ်လာအောင်လေ့ကျင့်ပေးဖို့ကိုလည်းဥရောပသမဂ္ဂသမ္မတကြီးကို88မျိုးဆက်ဘက်ကတိုက်တွန်းခဲ့ကြောင်းဦးကျင်မီကဆိုပါတယ
်ကျွန်တော်တို့ကိုယ်တိုင်ဟို EU ပြန်ပြီးတော့ကူညီပေးရတာလည်းရှိတယ်ဥပမာဆိုကြပါလို့ဗျာမြန်မာတောင်ကျွန်းမြို့နယ်မှာဆိုလို့ရှိရင်ဒါရဲတပ်ဖွဲ့ကသူပိုင်လော့တစ်ခုရိုက်နေတယ်ပေါ့ဗျာအပေါ်တော့ပေါ်တယ်အဲရဲတပ်ဖွဲ့တွေကိုလက်ကျင်ပေးတဲ့ဟာတွေနောက်ပြီးတော့ဟိုပေါ့ရဲတပ်ဖွဲ့ကိုသူကဒီရက်ဖက်လူခွက်ကြီးတွေနဲ့ဒီအပြန်လန်ထိန်းချောင်းတဲ့စနစ်တွေပေါ့ဗျာအဲ့ဒါတွေကိုသူမင်္ဂလာတောင်ကျွန်းကိုအခြေပြုပြီးတော့သူလှုပ်ဆောင်တယ်စတင်လှုပ်ဆောင်တဲ့ဟိုကဒါကျွန်တော်ရှေ့ရိုးတဲ့တွေကအဲကျွန်တော်တို့အနိကစောင့်ကြည့်နိုင်ရှိတယ်အဲကျွန်တော်တို့ဒီ EU အကူအညီပေးနိုင်ရှိတယ်အဲအဲ့ဒီအပြင်ကိုသူတို့နေပြည်တော်မှာဆိုလို့ရှိရင်လည်းအဲရဲတပ်ဖွဲ့တွေကသူ mindset ကို change ကို training တွေပေးဖို့နောက်ပြီးတော့ပြဿနာတွေကိုကံကြွယ်ဖြေရှင်းတဲ့နေရာမှာရတဲ့ပေါ်နေနေပေါ့ဗျာဒိုစီစီနေစီကိုင်းနဲ့ဖြစ်ရှင်းနိုင်ဖို့ပေါ့ဒီပတ်သက်ပြီးတော့ဟိုလက်ကျင်ပေးတဲ့အကြောင်းမျိုးတွေပေါ့နော်ဒါပြုနိုင်နိုင်တဲ့အခွင့်အလမ်းပေါ့ chance တခုအဲ့ဒီအတွက်ကိုပဲဒီလိုအာရုံစိုက
်တင်းလာနေဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာဥရောပသံအမတ်ကြီးရိုရင်ကိုဘီယာနဲ့အတူဥရောပသံမကတန်ယုံနိုင်ငံရေးအကြံပေးအရာရှိအစ္စဘယ်ပေါ်ဘယ်ဘန်တင်းထုတ်ပြန်ရေးဌာနကဒေါက်တာကောလင်းစတင်းဘတ်နဲ့အခြားသူနှစ်ဦးပါဝင်ပြီး88မျိုးဆက်အဖွဲ့ဘက်ကဦးမင်းကိုနိုင်ဦးကိုကိုကြီးဦးဂျင်မီတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ဒါကတော့ကိုညံဝဲအောင်တင်ပြထားတာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အင်းဒီချင်းထိုင်းနိုင်ငံဘက်ကအကြောင်းကိုဆက်ချင်ပါတယ် ထိုင်းနိုင်ငံမှာပြည်သူတွေရိုသေလေးစားကြတဲ့ရှင်ပြန်ကြီးဟာသူ့ရဲ့64နှစ်မြောက်ဘိတ်သိက်ခံယူတဲ့ပွဲနှစ်ပတ်လည်အခမ်းအနားမှာပြည်သူတွေရဲ့ရှေ့ကိုခိတ္တခဏထွက်ပေါ်လာခဲ့ပါတယ်။ဒီလိုအခမ်းအနားကျင်းပခြင်းဟာတင်းတင်းမာမာဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုရော့သွောအောင်အဓိကအတိုက်ခံပါတီကနေအကြံပြုထားတာတွေကိုလက်ရှိအစိုးရကပယ်ချလိုက်တဲ့အချိန်လည်းဖြစ်ပါတယ်။အပြည့်စုံကို VOE သတင်းတောက် Ron Corbin ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။ထိုင်းနိုင်ငံမှာပြည်သူတွေအားလုံးယူသည်လေးစားကြတဲ့အသက်86နှစ်အရွယ်ဘီနီပူမီဖုံအဒူရာတိရဲ့ဗိတ်သိက်ခံပွဲနှစ်ပတ်လည်နေ့မှာထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဂါရဝပြုခဲ့ကြပါတယ်။ဒီနေ့လနေ့ဟာထိုင်းနိုင်ငံသားတွေအတွက်အားလျက်နေ့ဖြစ်သတ်မှတ်ထားသလိုကမ္ဘာမှာတက်တန်းအရှိကြဆုံးဗြိတိသျှစနစ်အထိမ့်မှတ်အခမ်းအနားလည်းဖြစ်ပါတယ်။ဒီခမ်းအနားကိုဘန်ကောက်မြို့ရဲ့တောင်ဘက်ဟွာဟင်းမှာရှိတဲ့ကလိုင်းကန်ဝန်နန်းတော်မှာကျင်းပခဲ့တာဖြစ်ပြီးဝန်ကြီးချုပ်ရင်လတ်ချင်နာဝတ်အပါအဝင်ထိုင်းနိုင်ငံရေးခေါင်းဆောင်တွေအာဏာပိုင်တွေဝန်ကြီးချုပ်ဟောင်းချွန်လီပိုင်အပါအဝင်အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြတာပါအရင်ဆယ်စုနှစ်တွေတုန်းကဘီကြီးဟာအခုလိုအခမ်းအနားမှာနိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူအမြဲတမ်းလေ့လာစောင့်ကြည့်နေတယ်ဆိုတာကိုပြောလို့ရှိခဲ့ပေမဲ့အခုတော့ကျမ်းမာရေးမကောင်းလာတဲ့ဘီကြီးဟာဘာစကားမှပြောဆိုတာမျိုးမလုပ်ခဲ့ပါဘူးဘာပဲဖြစ်ဖြစ်ဒီအခမ်းအနားဟာတန်ပီရဲ့အနာဂတ်အတွက်မတူကွဲပြားတဲ့နိုင်ငံရေးခံယူချက်တွေရှိနေလင့်ကစားထိုင်းနိုင်ငံရဲ့လောကသားတွေပြန်လဲပြီးတော့စူးစီးပေါင်းစုံရအခမ်းအနားတစ်ခုဖြစ်စေခဲ့ပါတယ်။ဖြစ်ရှင်းမရတဲ့တင်းတင်းမာမာဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုအဆုံးသတ်သွားစေနိုင်ဖို့အတွက်စနေနေ့မှာအတိုက်ခံပါတီခေါင်းဆောင်ဖြစ်တဲ့အဘိစိတ်ဝီချာချီဝတ်ကဝန်ကြီးချုပ်ရင်လတ်ချင်နာဝတ်ကိုဘေးကိုထွက်နေပြီးတော့အထက်လွှတ်တော်ကနေယာယီဝန်ကြီးချုပ်တယောက်ကိုရွေးချယ်ပြီးနှစ်ကုံပိုင်းမှာပြုလုပ်မဲ့ရွေးကောက်ပွဲကိုကြီးကြပ်ပေးမယ်ပြုပြင်ပြောင်းလဲရေးကောင်စီကိုဖွဲ့စည်းဖို့တိုက်တွန်းလိုက်ပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်ကိုဇူလိုင်လအတွင်းမှာရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့တောင်းဆိုထားတဲ့အစိုးရကတော့ရွေးကောက်ပွဲမကျင်းပခင်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအရင်လုပ်ရမယ်လို့တောင်းဆိုထားတဲ့အစိုးရရဲ့အတိုက်ခံတွေကပါပယ်ချလိုက်ကြပါတယ်။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဆုံဖော့မနရန်ဆန်ကတော့ရှေ့လာမယ့်သတင်းပတ်တွေအတွင်းအကြမ်းဖက်မှုတွေတိုးများလာခဲ့ရင်မစ္စတာအဘီစစ်ရဲ့အကြံပြုချက်ဟာပြန်ပြီးတော့အသက်ဝင်လာနိုင်တယ်လို့သုံးသပ်ပါတယ်။
The group of people that reject that Abhisit idea is may foster from the government side. When the situation
Mr. Abhisit ရဲ့ကြံပြုချက်ကိုပယ်ချတဲ့အုပ်စုဟာဆွေးအပက်ကလူတွေဖြစ်ကြပါတယ်။အခြေအနေတွေပိုပြီးတော့စူးစူးဝါဖြစ်လာခဲ့ရင်တည်ငြိမ်သွားအောင်နောက်ွယ်ကနေပြီးတော့ထိန်းချုပ်နိုင်တဲ့သူတွေရှိနေပါသေးတယ်။အဲ့ဒီခါကြောက်လို့ရှိရင်သူတို့ဟာအခုအကြံပြုချက်ကိုစဉ်းစားလာနိုင်ပါတယ
်။လက်ရှိဝန်ကြီးချုပ်ရင်လက်ရှင်နာဝတ်ဟာအကတိလိုက်စားမှုနဲ့ထောင်မကျအောင်တန်းပြီပြင်ပကိုထွက်ပြေးတင်းရှောင်းနေတဲ့သူမရဲ့အကူဖြစ်တဲ့တက္ကသိုလ်ရှင်နာဝတ်ကိုလူငင်းချမ်းသာခွင့်ပြုပြီးတန်းပြီကိုပြန်လာနိုင်အောင်ဥပဒေပြဋ္ဌာန်းပေးဖို့ကြိုးပမ်းနေဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အနာရပါတီဖြစ်တဲ့ဖူထိုင်းပါတီနဲ့အစိုးရအတိုက်ခံနေကြမှာပြဿနာဖြစ်နေရတာပါအစိုးရဆန့်ကျင်သူတွေကတော့အစိုးရဟာအနာကိုမမှန်မကန်အသုံးပြုနေတယ်လို့ဆွတ်ဆွဲနေတယ်လို့အစိုးရဘက်ကလည်းအတိုက်ခံတွေတောင်းဆိုနေတဲ့ပြုပြင်ပြောင်းလဲရေးဆိုတာဟာအခြေခံဥပဒေနဲ့မကန့်ညီဘူးလို့ပြောနေတာပါမစ္စတာဆုံဖော့ကတော့နှစ်ဖက်စလုံးဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ညီနိုင်နိုင်ဆောင်ရွက်တာမျိုးမလုပ်ကြဘူးလို့ဆိုပါတယ
် Really alert unpredictable because the situation happened
ဘာမှကြူပြောလို့မရဘူးဗျာအခြေအနေကတစ်ခါတစ်ခါရက်သွားမလို့ဖြစ်လိုက်ဆက်ပြီးတော့ရှီတူးဖြစ်လာလိုက်နဲ့အခုဆိုရင်လာပေါင်းတော်တော်ကြာနေပြီနှစ်ဖက်စလုံးကညှိနှိုင်းဖို့ထက်လက်တုံပြန်မှုကပိုကဲနေကြပါတယ်ကျွန်တော်အမြင်မှာတော့အခြေအနေကိုညင်းချင်းချင်းနဲ့နေသားတကျပြန်ဖြစ်သွားအောင်လုပ်ဖို့ကတော်တော်လေးကိုခက်ပါလိမ့်မယ
် Miss ရင်လက်ရဲ့အစိုးရဖွဲ့တက်တန်းဟာဆိုရင်လေအာနာအလွဲသုံးစားမှုအကတိလိုက်စားမှုစတာတွေနဲ့တိုင်ကြားထားတာခံရပြီးအခုလအတွင်းအခြေခံဥပဒေရုံးနဲ့အမျိုးသားအကတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တို့ရဲ့ဆုံးဖြတ်ချက်တွေအပေါ်မှာမူတည်နေပါတယ်။အစိုးရအဖွဲ့အတွင်းအုပ်စုတွေကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးအစိုးရကိုတိုက်တွန်းနေကြပါတယ်။နောက်ဆုံးဝန်ကြီးချုပ်ရင်လက်ကိုဖျောက်ပစ်ဖို့ဓမ္မမဟုတ်ရင်ဝန်ကြီးချုပ်ရဲ့အစိုးရအဖွဲ့ကိုဖျက်သိမ်းဖြစ်ဖို့ဆုံးဖြတ်ချက်ထွက်ပေါ်လာခဲ့ရင်အစိုးရကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေရဲ့ကြားအကျံဖက်တိုက်ခတ်မှုတွေအဟုန်မြင့်လာမှာကိုလိလာတုံးသက်သူတွေကစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့9လဆိုတဲ့အတိုင်းအတာကာလအတွင်းမှာနိုင်ငံရေးအကျံဖက်မှုတွေအတွင်းလူပေါင်း20ကျော်တေဆုံးခဲ့ရပြီလည်းဖြစ်ပါတယ်ခင်ဗျာ ။ VOA သတင်းတောက် Ron Coven ဘန်ကောက်မြို့ကနေပြပို့ထားတဲ့သတင်းကိုနားဆင်ကြရတာပါ။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့နားဆင်ရမှာပါ။အဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Transparency International အဖွဲ့ကဥရောပတမကနဲ့သူ့ရဲ့လက်အောက်မှာရှိတဲ့ဥရောပပါလီမန်နဲ့တခြားအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ပထမဦးဆုံးအစည်းအဝေးခန်းစာကိုမကြသေးခင်ကပဲထုတ်ပြန်လိုက်ပါတယ်။အဲ့ဒီလိုထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာထဲမှာဥရောပတမကအတွင်းအားအနေချက်တွေတော်တော်များများတွေ့ရှိရတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။ဒီကြောင့်လည်းပတ်သက်ပြီး VOE သတင်းတောက် Jeffrey Young သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။
နိုင်ငံကမှာအာဂရီလိုက်စားမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International TI အဖွဲ့ကဥရောပသမဂ္ဂကိုပထမဆုံးအကြိမ်ဖြစ်စစ်ဆေးကြည့်တဲ့အခါမှာဥရောပသမဂ္ဂရဲ့အဖွဲ့အစည်းတွေဟာအာဏာချက်တွေချုပ်ယွင်းချက်တွေရှိနေတယ်လို့TI ဖွဲ့ရဲ့ဦးဆောင်သူတည်သည် Mark Pereira ကပြောလိုက်ပါတယ
် Across the board in the system we identify a number of things such as opaque EU decision making and lack of transparency
ဥရောပသမဂ္ဂရဲ့စနစ်ကြီးတစ်ခုလုံးအတွင်းတချို့ကိစ္စတွေကိုကျွန်တော်တို့ဖော်ထုတ်နိုင်ခဲ့ပါတယ်အဲ့ဒီထဲမှာဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်တွေရှင်းလင်းလင်းမရှိမှုတွေနောက် EU ကထောက်ခံမှုရအောင်စီရင်ပြောဆိုတဲ့ကိစ္စတွေမှာပွင့်လင်းမြင်သာမှုမရှိတာတွေပါပါတယ်ဥရောပသမဂ္ဂရဲ့အကြီးတန်းတာဝန်ရှိသူတွေအတွက်အကျိုးစီးပွားခြင်းပြိပခဖြစ်နေတာတွေကိုဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတာနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ဖို့ဆိုတာကိုကျွန်တော်တွေ့ရပါတယ်။ဒါအပြင်ဒီ EU အဖွဲ့အတွင်းအာဂရီလက်စားမှုတွေကိုဖော်ထုတ်အသိပေးတဲ့သူတွေကိုအကာအကွယ်ပေးတဲ့အပိုင်းမှာလည်းအားနေတာကိုတွေ့ရပါတယ်။ဒါအပြင်အာဂရီလက်စားတဲ့ကုမ္ပဏီတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေအားနေတာတွေလည်းရှိပါတယ်
။အာဂရီလက်စားမှုတွေမကြာခဏဖြစ်နေတဲ့နေရာကတော့ကိုလိုဂျင်နာဖြစ်လာအောင်ထောက်ခံမှုရလာအောင်စီယုံပြောဆိုတဲ့နေရာတွေမှာပါပြင်ပကအကျိုးစီးပွားတွေကအုပ်ချုပ်ရေးနဲ့ဥရေပြည်မှုပိုင်းကဆုံးဖြတ်ချက်ချတဲ့သူတွေအပေါ်မှာလွန်မိုးမှုတွေရှိနေတာကိုတွေ့ရပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေဥရေပြည်လွတ်တော်အမတ်တွေနဲ့ထောက်ခံမှုရဖို့စီယုံဟောပြောတဲ့သူတွေဘလို့အပြန်အလှန်ဆက်ဆံရမယ်ဆိုတာနဲ့ပတ်သက်ပြီးထိန်းချုပ်ထားတဲ့လက်ရှိစည်းမျဉ်းတွေဟာလည်းအရန်ကိုအားနေတယ်လို့ဒီအစိုးရခန်းစာကဆိုပါတယ်။ဒီချက်ကိုနိုင်ငံတကာစီးပွားရေးကိစ္စရပ်တွေကိုလေ့လာဆောင်ကြည့်နေတဲ့ Peterson Institute အဖွဲ့ကအကြီးတန်းသူတွေဒီ Jacob Gergert ကလည်းပြောပါတယ်
Absolutely imperative for an institution like the EU, which is responsible for a lot of regulation.
EU လို့အဖွဲ့အစည်းအတွက်ကတော့ဒါဟာလုံးဝကိုအရေးကြီးပါတယ်။ EU ဟာဥရောပတိုက်တစ်ခုလုံးအတွက်စီးမင်းအတော်များများကိုတာဝန်ရှိပါတယ်။ဒီအခြေအနေမှာပဲမူဝါဒချမှတ်သူတွေကိုစီယုံပြောဆိုနိုင်မယ်ဆိုတဲ့အခြေအနေတွေရှိနေမယ်။ဒီလိုစီယုံပြောဆိုမှုဟာဘလောက်ဩဇာကြီးတယ်ဆိုတာကိုထည့်ပြီးတော့မစင်စားဘူးဆိုရင်ဒီမိုကရေစီနိုင်ငံတွေမှာတော့ဒီလိုအခြေအနေတွေဟာလက်ခံလို့မရတဲ့ကိစ္စတွေပ
ါနိုင်ငံတော်များများရဲ့ခေါင်းဆောင်တွေနဲ့လွတ်တော်အမတ်တွေဟာလူလူရဲ့အကျိုးစီးပွားကိုစန့်ကျင်ထိခိုက်ပြီးဆုံးဖြတ်ချက်တွေကိုချတာမျိုးမဟုတ်ဘူးဆိုတာအာမခံနိုင်ဖို့အတွက်သူတို့ရဲ့ပိုင်ဆိုင်မှုနဲ့အကျိုးစီးပွားတွေနဲ့ပတ်သက်ပြီးဥပဒေအရအပြည့်အဝဖော်ပြဖို့လိုအပ်ပါတယ်ဒီဘိုင်းကလည်း EU အတွက်နောက်ထပ်ပြဿနာတစ်ခုဖြစ်နေတယ်လို့ Pereira ကပြောပါတယ်
Members of the European Parliament and European Commissioners have an obligation to declare their financial
ဥရောပပါလီမန်နဲ့ဥရောပကော်မရှင်တွေနဲ့သူတို့ရဲ့ဘဏ္ဍာရေးဆိုင်ရာအကျိုးစီးပွားတွေကိုကြေညာဖို့တာဝန်ရှိတယ်ဆိုတာကိုကျွန်တော်တွေ့ပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ပိုင်ဆိုင်မှုအချက်လက်တွေနဲ့ပတ်သက်တဲ့ကြေညာချက်တွေကိုစနစ်တကျနဲ့အကျယ်တဝင့်ဖော်ပြထားတဲ့အထောက်အထားဘာတစ်ခုမှမတွေ့ရပါဘူး
။ EU အနေနဲ့သူရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့လုံထုံးလုံနည်းတွေကိုအားကောင်းလာအောင်လုပ်မယ်ဆိုတာကိုတတ်သိပြဖို့ခက်ခဲနိုင်တယ်လို့လည်း Jacob Gergert ကပြောပါတယ်။
It is true that if you really wanted to get to the bottom of this, you would have to revise and reform.
ချင်းနေမန်ကိုတကယ်သိကျင်နေဆိုရင်တော့ EU သဘောတူစာချုပ်ကိုပြင်ဆင်တာတွေပြုပြင်ပြောင်းလဲတာတွေလုပ်ရမှာဖြစ်ပါတယ်။ဒါဟာအမေရိကန်ဖွဲ့စည်းပုံကိုပြင်ဆင်သလိုမျိုးနိုင်ငံရေးလုပ်ငန်းစဉ်အရာလည်းအရန်ကိုနှေးကွေးတဲ့ကိစ္စပါ။
ဥရောပသမဂ္ဂမှာနေထိုင်တဲ့သူ80ရာခိုင်နှုန်းကျော်ကတော့ EU အဖွဲ့စည်းတွေဟာအာဂရီလိုက်စားမှုအန္တရာယ်တွေရှိနေတယ်လို့ယူဆနေကြကြောင်းစတန်ကောက်ယူမှုတွေကဖော်ပြနေပါတယ်။ EU ခေါင်းဆောင်တွေအနေနဲ့ဒါကိုစိုးရိမ်တယ်ဆိုလို့ရှိရင်တော့အာဂရီလိုက်စားမှုအရှုပ်တော်ပုံတွေမဖြစ်လာခင်မှာအာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့စွန့်စားပြီးဖြေရှင်းသွားဖို့လိုတယ်လို့ TI အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ဒါကတော့ကိုရနိုင်တင်ပြသွားတာကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ။ VOA American အသံကနေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ9:00နာရီခွဲအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7ဂျိုရုကနေဖမ်းယူပြီးတော့ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အဲ့ဒီရုပ်မြင်သံကြားအစီအစဉ်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီမှာပဲ Internet ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်